ရှင်များခင်ဗျာမွန်ပြည်နယ်မော်လမြိုင်မြို့နယ်ချောင်းစုံမြို့ကြားကတန်လွင်မြို့ကုတရာကိုအမျိုးသားခေါင်းဆောင်ဗိုလ်ချုပ်အောင်ဆန်းကိုဂုဏ်ပြုပြီးအမိပေးဖို့လွတ်တော်ဟာဆုံးဖြတ်လိုက်တဲ့အပေါ်မှာဒေသခံတိုင်းရင်းသားတွေချမ်းမှမချင်မနဲ့ကန့်ကွက်တဲ့နေဖတ်ပေါ်နေပါတယ်လွတ်တော်ရဲ့ဆုံးဖြတ်ချက်ဟာတိုင်းရင်းသားတွေရဲ့ဆန္ဒတွေကိုအလေးမထားကြရဲဆိုပြီးတော့လေအင်တာနက်လူမှုကွန်ရက်တွေပေါ်မှာပါအကြီးအကျယ်ဝေဖန်စရာဖြစ်နေရတဲ့ကိစ္စနဲ့ပတ်သက်လို့ဆွေးနွေးဖို့စီစဉ်ထားပါတယ်ဒါမှလည်းဟိုဘသူမှန်းနဲ့ဘသူမှားတယ်ဆိုတာကိုကျွန်တော်တို့ဆုံးဖြတ်ဖို့မဟုတ်ဘူးဆိုတာကိုလည်းကြိုတင်ပြီးတော့အသိပေးချင်ပါတယ်ဒီလိုအခြေအနေမျိုးတွေကိုရှောင်နိုင်ဖို့ပြဿနာကိုဘယ်လိုပြေလည်အောင်ဖြေရှင်းကောင်းမလဲဆိုတာတွေကိုပဲကျွန်တော်တို့ဟိုဆွေးနွေးဖို့အဓိကရည်ရွယ်ထားပါတယ်အဲ့တော့အခုအရင်ဆုံးကျွန်တော်တို့ဆွေးနွေးပွဲကိုပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်တချို့လည်းရောက်နေပါပြီဟိုဒီပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေရဲ့သဘောထားကိုနားမထောင်ခင်မှာတော့အရင်ဆုံးကျွန်တော်တို့ဒီမွန်ပြည်နယ်တဲရပဲဒေသခံပုဂ္ဂိုလ်တူရဲ့အတန်ကိုနားထောင်ကြည့်ရအောင်မသူကတော့ဒီမွန်ပြည်နယ်ပို့စာပြင်ချင်းမှုဟိုအသင်းရဲ့ဥက္ကဋ္ဌဥခွန်ရွှေသန်းဥခွန်ရွှေသင်းရဲ့အတန်ဖိုင်ဖြစ်ပါတယ
်ကျွန်တော်တို့ကဘူကျောင်းဆန်းအန်ဂျီကိုမကြိုက်တာလည်းမဟုတ်ပါဘူးဘူကျောင်းဆန်းကိုမလေးစားတာလည်းမဟုတ်ပါဘူးတကယ်ကိုဒီထဲကနစ်ကကလေးစားပါတယ်ဒါပေမဲ့တွင်မိသားတစ်ခုနာမည်တစ်ခုမှဲ့ပြီးသားနှကူမှဲ့ပြီးသားနာမည်တစ်ခုတန်လွင်တရားချောင်းစုံဆိုတဲ့နာမည်ကိုပယ်ဖြတ်ပြီးတော့ဘူကျောင်းဆန်းတရားတို့ဟိုပြောင်းလဲပြီးတော့တက်စင်တာကိုကြတော့မသိင်ကြော်ဘူးလို့လည်းယူဆတယ်ဒီလိုဖြစ်အောင်လုပ်သွားတာကိုလည်းသိင်ကြော်တဲ့လုပ်ငန်းမဟုတ်ဘူးလို့ကျွန်တော်တို့ကယူဆတာလို့ပေါ့တစ်ဖက်ကတော့ပြောမှာပေါ့နော်ဒီတရားနာမည်ဒီတစ်ခုကိုတိုင်းရင်းသားတွေကသဘောထားမကြည့်နိုင်ဘူးလားဆိုတော့ဒါပေမဲ့ကျွန်တော်တို့ပြန်ရှိပြန်တော့လေကျွန်တော်တို့ဒေသမှာတည်ဆောက်တဲ့တရားကျွန်တော်တို့ဒေသကလူတွေရဲ့ဆန္ဒမပါဘူးနဲ့စွပြောင်းတာကြတော့ဘယ်လိုယူဆမလဲပေါ့အဲ့လိုမျိုးတွေမြင်လာတဲ့အနေအထားရှိတယ်ပေါ့နော်ဒါသူ့အတူငြိမ်နေတဲ့ကံရည်ပြင်ကိုဂဲလုံးနဲ့ပြစ်ပြီးတော့ဆုပ်လိုက်တယ်လို့ပဲဖြစ်သွားတယ်အဲ့လိုမျိုးဖြစ်သွားတယ်ဖက်ဒရယ်တီတောင်စုကြီးကိုစစ်တော့မတီထောင်ရသေးဘူးပေါ့တီထောင်ဖို့လုံးပန်းနေချင်နေပြီမှာပဲဒီနာမည်လေးတစ်ခုတောင်မှကျွန်တော်တို့ကိုအခွင့်အရေးမပေးနိုင်ဘူးလားအဲဒီလိုဒီတိုင်းရင်းသားဘက်ကအဲဒီလိုအမြင်တွေရှိလာတာပေါ့နော်ဒီလိုအမြင်ရှိလာတဲ့အခါကျတော့NLD ပါတီနဲ့ဒီကျွန်တော်တို့တိုင်းရင်းသားတွေကြားထဲမှာအဲကြောင်စတင်တဲ့အနေအထားတွေဖြစ်လာတာပေါ့နော်ဒါ NLD ရဲ့လည်းပြောရမယ်ဆိုရင်ဒါပြောင်းလဲမယ်ဆိုတဲ့ဆောင်ပုံးနဲ့ပြည်သူတွေအားလုံးကထောက်ခံမယ်ပြီးခဲ့ကြလို့သွတ်တော်တွေဒီထဲမှာအများစုနဲ့အနိုင်ရရှိခဲ့တဲ့ပါတီပဲလေအဲတော့ဒီပြည်သူတွေကမျော်လင့်ချက်တကြီးနဲ့ပေါ့နော်ဒီပါတီနိုင်အောင်ဒီပါတီအစိုးရဖြစ်အောင်တင်ပေးခဲ့တယ်ဒါပေမဲ့အခုပြည်သူတွေရဲ့အတန်ကိုလက်လူရှုတယ်ပြည်သူတွေရဲ့ဆန္ဒကိုပြစ်ပယ်တဲ့သဘောမျိုးဖြစ်လာတော့ဒီအခါကျတော့တိုင်းရင်းသားတွေရဲ့စိတ်ထဲမှာတော့ဒီနာမည်လေးတစ်ခုတောင်မှဟိုကိုလုတ်ကျင်ရလုတ်တယ်ဆိုတဲ့သဘောမျိုးကျွန်တော်တို့တိုင်းရင်းသားတွေကိုအခွင့်အရေးမပေးနိုင်တဲ့ဆိုရင်ဖက်ဒရယ်ပြည်တော်စုကြီးတည်ထောင်မယ်ဆိုတာပူတော့အလံဝေးမယ်လို့ကျွန်တော်တို့ဘက်ကအမြင်နဲ့ရှိလာတာပေါ့နော်
။ဟောဒါကတော့ဒီမွန်ပြည်နယ်ပို့စပေးနဲ့ရင်ချင်းမှုအသင်းဥက္ကဋ္ဌဥခွန်ရွှေသင်းရဲ့တာဖိုင်နဲ့ပြောထားတာပါ။နောက်ထပ်ကျွန်တော်တို့ဒီ email Facebook တွေကနေပြောထားတဲ့စာတချို့စာရဲ့တော်တော်များပါတယ်။ဒီထက်ကတချို့တော့အရင်ဥဆုံးကောင်းလို့ပြီးဖော်ပြချင်ပါတယ်။ကျွန်တော်ကဘလူးကျွန်းမူးလုံရွာကထက်အောင်ပါတဲ့တရားမြေပေးကိစ္စအခု NLD ကလွှတ်တော်ကိုအသုံးချပြီးပို့ချအနိုင်ယူလိုက်တာထင်သားပါပဲ။ဒေသခံမွန်တိုင်းသားတွေမှာအပြစ်မရှိပါဘူးဆိုပြီးသူကရေးပါတယ်။နောက်တစ်ယောက်ကတော့ကျော်ထွေးဆိုတဲ့ account page မှာ Facebook ကနေပြောထားတာတော့အရေးကြီးတဲ့ကိစ္စတွေရဲ့နိုင်ငံမှာဥပဒေပြုရမှာဖြစ်ရမှာအများကြီးပါဒါတွေမလုံနိုင်မဲနဲ့မိမိနာမည်လိုချင်တာတစ်ခုနဲ့ငွေကုန်ချခံပြီးလွတ်တော်မှာမဆုံးဖြတ်တင်မှုထင်ပါတယ်တဲ့အခုလွတ်တော်ဆုံးဖြတ်ချက်ကအင်အားကြီးသူကအင်အားနည်းသူပေါ့အနိုင်ကျင့်နေတာပေါ်လွင်ပါတယ်ဆိုပြီးတော့သူကရေးပါတယ်ဆိုတော့ဒီဟိုအခုကတော့ဒီမွန်တန်းရန်သားတွေမကောက်ပါတခြားတန်းရန်သားဟိုအင်အားစုတွေကပါဒီစီစဉ်ကိုမကြိုက်တဲ့သဘောထားတွေလည်းဟိုကြားတာတွေရှိနေပါတယ်နောက်အထူးသဖြင့်ကတော့ဒီလွတ်တော်ရဲ့အရှင်ဟွာတုံးပြီးဟိုလှုပ်သွားတယ်ဆိုပြီးတော့လည်းပြောရရင်စုစမ်းနေကြားနေရပါတယ်ဒါနဲ့ပတ်သက်လို့ကျွန်တော်ဒီဟိုပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေရဲ့တူးဖြစ်တဲ့ဒီပြည်သူလွတ်တော်ကိုယ်စားလှယ်ဦးတင်ကိုကိုဦးရဲ့သဘောထားကိုမေးချင်ပါတယ်ဆိုတော့လွတ်တော်အနေနဲ့ဒီလိုမျိုးဟိုပေါ်လေဟိုမချင်မနှက်ဖြစ်လာနိုင်တဲ့အနေအထားတွေကိုစောစောပိုင်းမှာထည့်သွင်းစဉ်းစားတာမျိုးမရှိခဲ့ဘူးလားခင်ဗျာ
စကြေကဟိုဒေသကလေစကြေကအမှန်တော့ပြောင်စုတော်လို့ပြောင်စုပြောင်စုဟိုကြီးကသူကသူတော်လို့ကြီးကနေပြီးတော့နာမည်ပေးတာခင်ဗျနာမည်ပေးတဲ့အပေါ်မှာဒါမကြည့်နေဘူးဆိုပြီးတော့ထွက်လာတာပေါ့နော်ဆိုတဲ့အခါကျတော့ဒီဥစ္စာဟိုဒီလိုနာမည်ပေးတဲ့ဟာတခုကဘယ်တော့ကဟိုဒီလိုအောက်ကရွေးချယ်တာရှိလို့လေသူဟာသူတက်ဆိုင်ရာဝန်ကြီးဌာနကပဲပေးသွားတဲ့ကိစ္စတွေလေဆိုတော့ဒီဥစ္စာကိုဒီလိုပြောခွင့်ရတာကိုပဲဒါကပထမဆုံးအခွင့်အရေးလို့ဒါကဒီလိုပဲကျွန်တော်တို့မြင်တယ် 不比前五家出来好不好呢？
โอเคเจสุวาเจนเราถามอยู่ยองเพิ่มไม่ใช่หรือโอเคโอเคโอเคเจสุวาเจนเราน่าจะเจนเราอเมริกันปีรองซื้อว่าโอ้ตาไฟน์เป็นผู้ทาร์เรตอาตุกุลเจนเราพูดภาษาจีนมาเลยมองด้านหน้าอเมริกันปีรองซื้อว่าเจนเราเนี่ยมาสู้ยาสินสักกะแลนด์ดาร์รีมีอาเปียสอลลูบีตุรุปีจีนันนัมเบรีปีเกจาราวาเบบีดูกามาเลยมาแกงควักเกจาบ่าวยี่จีขึ้นเจเลยมาเบียวเกจาบ่าวอากูมองเลยมีช่องซง ตอนนี้มีกูจะรับมีกูอังสันจะรับลูกมีไปเลยข้าจ้ามาที่ต่างกันมันมีอยู่เลยกังกวดตันดีปอลาราฮาสุยาเยอเนจิมฮุดโลลุดโตเยมาอยู่ในสมเพชเลมฮุบเอาอดีกาอเนจิสิดูริการ์โรแต่ในด้านเนลุมิโอยีกองซองมีคันทาดูริเยลูดูโกอาซาทูจูเรคารอมีนังเงยมีทูยูโลเรอปอซานังเงยสิดาดูจาวเบลูยูซามิบาร์เรเกี่ยวดีแต่ในด้านกองซองริการ์ดายูตาเกย์
ตัวเย่จ้าวเองพี่มีหมู่เนี่ยพี่ตั้งนะฮะที่เราที่จีเจลานั่นสิอาเจ้ามันมีบาจ้าวเต็มเปล่าหรือเปล่าเลยโอเคถ้าเราเจอเราอเมริกันพี่เราต้องซื้อว่ามองตัดหน้าไปเจ้ากูยังไม่เอาพับยาไปกันแล้วว่าเจ้าเราคุ้มทุกคราวเจ้าเราโอ้ยี่โน่ดีทรัสซี่มันงี้มาเลยโอ้ป่าวเงยบุเรยี่สัวเลยถ้าเกิดทรัสซาลูปุสูตรถึงเงยบุเรดีพี่ตุลุตโตคุ้มเลยฮะในล่ามเอาเลยไปเจ้ามาเลยกูจะเชื่อว่าเราพี่เราดีโอ้แต่ในนั้นเป็นการแก้สัต
ီးမင်းများနဲ့နေထားပေါ့ဗျာကျွန်တော်တို့အနေနဲ့ကတော့ဒီတရားနာမည်ကိုဒီလုံးခဲ့တဲ့အစိုးရကလေးကတန်လင်းတရားချောင်းလုံးဆိုပြီးတော့နာမည်ပေးခဲ့ပြီးသားပါအခုမှပဲအဲချက်ချင်းလည်းငင်ကောက်ကန်ငင်ကဒီလုံးခဲ့တဲ့ဖေဖော်ဝါရီလ9ရက်နေ့မှာပဲဘုရားအောင်ဆန်းတရားကိုမှဲ့မယ်ဆိုပြီးတော့အဲလိုအကြောင်းကြားလာလို့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဒီမွန်ဒေတာတွေကလည်းပဲဒီကသူတို့အနေနဲ့ဆန္ဒမရှိတဲ့အကြောင်းဖြစ်ပေါ်လာတာပါအဲကျွန်တော်တို့အနေနဲ့လည်းကျွန်တော်ဒေတာရဲ့ဆန္ဒမရှိဘူးဆိုရင်ကျွန်တော်ဆန္ဒကလည်းပြည်သူတွေနဲ့တထပ်တယ်ပါခင်ဗျာ
ဟုတ်ကဲ့ပါဦးလာမောင်ကျေးဇူးပါဆိုတော့ဒီမချေနှက်တဲ့သူတွေရဲ့သဘောထားတော်တော်များတော့ဟိုတိုင်းရင်းသားတွေရဲ့ဆန္ဒကိုလှစ်လျူရှူရရောက်တဲ့လွတ်တော်အချိန်ဟာတုံးတယ်ဆိုတော့သဘောထားမျိုးလိုရေဘူးရပြောနိုင်မှာထင်ပါတယ်ဆိုတော့ကျွန်တော်ပင်နယ်ဆွေးနွေးမဲ့သတင်းစာဆရာဦးစီသူအောင်မြင်လည်းရှိနေပါတယ်ဆရာဦးစီသူအောင်မြင်ဒီနေရာမှာပေါ့လေအခုဟိုတစ်ဖက်ကလည်းဟိုပြောနေကြတာဒါကတော့ဟိုထုံးလှုပ်ရုပ်လှုပ်စင်ရတော့ဒီဟိုသက်ဆိုင်ရာတာဝန်ရှိတဲ့လူတွေကဟိုကိုဟိုဆုံးဖြတ်ပိုင်ခွင့်ရှိတယ်လို့ပြောသွားတယ်ဟိုတချို့ကကျတော့ဒါတိုင်းရင်းသားတွေရဲ့ဆန္ဒကိုကိုစားမပြူဆိုတော့ဟိုငင်းကုန်ဆရာတွေလည်းရှိနေဆိုတော့ဘယ်နေရာမှာဘလို့လွဲသွားတယ်လို့ဆရာယူဆလဲဆရာ
ဟိုရှိပိုင်းမှာဖြစ်ဖြစ်ခဲ့တဲ့ဟာတွေအကုန်လုံးကဟိုဒီအာနာရှင်စနစ်မှာဟိုတတိုင်းတတိလုံးကိုပေါ့နော်ဥမာဘုဇုံကြီးတန်းရွှေဦးဆောင်တဲ့ဒီဆရာနာရှင်အစိုးရခင်မှာဆိုရင်ပို့ပြီးတော့ထင်ရှားပါတယ်တတိုင်းတတိလုံးကိုမဟာဗမာလူမျိုးကြီးဝါဒချင်းသုံးတယ်အဲ့တော့အဲ့ဒီထဲမှာကိုရောကပြောသလိုပေါ့ဟိုနာမည်ပေးကြတယ်အကုန်လုံးပါတယ်ဥမာတချစ်ပြီးလဲလို့နေရာမျိုးမှာလဲအေယာဝတီနိကူဒါကိုဗလာမင်းထင်တကားဆိုပြီးဘာညာလိုက်လုပ်တယ်မှန်ပါတယ်ရှေ့ပိုင်းကာလမှာတော့အာနာရှင်လက်အောက်မှာဆိုတော့ PP တွေကဘာမှပြောနိုင်ဆိုနိုင်ခွင့်မရှိပါဘူးဒါပေမဲ့အခုဒီ NLD အစိုးရတက်လာတဲ့ခါကျတော့ Federal ပြည်ထောင်စုကိုတည်ဆောက်မယ်ငင်းငင်းကြီးတွေလုံနေတယ်ဆိုတော့တိုင်းပြည်တွေကိုအလေးထားမယ်ဖွဲ့စည်းပုံကိုလည်းသဘောမကျဘူးအဲဒီလိုမျိုးပြောနေတဲ့အခြေအနေအောက်မှာဆိုရင်တော့ဟိုတိုင်းပြည်တွေရဲ့ဟိုသဘောထားကိုတော့ယူသိနေတာပေါ့နော်ယူသိနေတော့အခုဒီပြဿနာပေါ်တာကတော့အဲကျွန်တော်တို့ဒီကတယောက်ပြောသွားပြီးပြီဆောက်လို့ရတယောက်ကအဲ့ဒါဘာလဲဆိုတော့ငကူတော့နာမည်ကမှတ်ထားပြီးသားအဲဒါပေမဲ့ခဏလေးလောက်ကြာတဲ့ခါကျတော့မှအကြောင်းကြားလာတယ်ဒီလိုမျိုးဘုရားဆန်တရားလို့နာမည်မှတ်မယ်ဆိုတာအဲအဲ့လိုအခြေအနေမျိုးမှာကျွန်တော်တို့နားလည်တဲ့လောက်ဖြစ်စဉ်အရဆိုရင်တော့အဲ့ဒီအချိန်မှာတိုင်းသားတွေကမွန်ဒီနယ်ကပေါ့နော်တိုင်းသားတွေကဒီဟာကိုဟိုသူတို့တွေကလည်းနာမည်ပေးတဲ့ကိစ္စကိုပြောချင်ဆိုချင်တဲ့သဘောတွေဖြစ်လာတယ်အဲ့လိုအနေအထားမျိုးဖြစ်လာပြီးဆိုရင်အဲ့ဒီပါတီနေနဲ့သူကဘာလို့ပါတီရောကျွန်တော်ဘာလို့ပြောရလဲဆိုတော့ဒီပါတီကပဲဖြစ်ပေါ်နေပါလေအကုန်လုံးကွန်ထရိုးလုပ်ထားတာလေ
ဟုတ်ပါဘူ
းအဲ့ဒီပါတီနေနဲ့သူစဉ်းစားသိနေတာကဒီတံတားနာမည်ကိုပြီးဖို့ကိစ္စကဘယ်သူကဆုံးဖြတ်မှာလဲအဲ့တော့အခုလောကြီးမှာတော့ပြည်သူ့တော်ထဲမှာအစိုးတင်ပြီးတော့မှအစိုးရကိုတိုက်တွန်းတဲ့သဘောမျိုးသူကလုပ်လိုက်တယ်လုပ်လိုက်တော့တကယ်တကယ်ပြန်စဉ်းစားကြည့်ရင်ပြည်သူ့တော်ဆိုတာကတိုင်းသားအရေးကိစ္စကအခုကပေါ်ခဲ့ပြီဒါအငြင်းပွားမှုပေါ်ခဲ့ပြီးတော့မှဒီကိစ္စကိုအစိုးတင်တာဆိုတော့တိုင်းသားအရေးကိစ္စလို့လာမှတ်ယူတယ်ဆိုရင်ပြည်သူ့တော်မှာတင်ပြတဲ့အဆိုတစ်ခုမဟုတ်ဘူးအဲ့တော့ပြည်သူ့တော်မှာမတင်ပြဘူးဆိုတော့အမျိုးသားလူတော်မှာတင်ပြသလားဆိုရင်အမျိုးသားလူတော်ဆိုရင်တော့နည်းနည်းလေးတော်သေးတယ်သူက ဟိုဘာပဲဖြစ်ဖြစ် Facebook ချေကဥပဒေရအမျိုးသားလွတ်တော်ဆိုတာကလည်းဟိုဘာမှဓာတ်ညီလူလည်းသူမရှိပါဘူးဒါပေမဲ့ဘာပဲဖြစ်တိုက်ရပြည်နယ်တွေကနေပြီးတော့မှကိုယ်တိုင်အတူတူရွေးကောက်တင်မြှောက်ပြီးထားတဲ့အနေထားအောက်မှာအတူတူမှဆုံးဖြတ်တယ်ဆိုရင်တော့လည်းတော်သေးတယ်ဒါပေမဲ့အဲ့ဒါလည်းအရှင်တော့မပြေလောက်ဘူးဒီတဲ့ကိုပိုအရှင်ပြေတာကဒီလိုမျိုးတိုင်းရင်းသားတွေနဲ့အငင်းပွားမှုဖြစ်ပေါ်လာပြီးဆိုရင်ဒါတိုင်းရင်းသားတွေနဲ့တက်ဆိုင်တဲ့အရေးကိစ္စလို့နားလေတယ်ဆိုရင်ဒါပြည်နယ်ပေါ့နော်အခုမွန်ပြည်နယ်ရဲ့စွတ်တော်ကိုလုတ်ပိုင်ခွင့်ပေးလိုက်ဖို့ဖြစ်တယ်အဲ့တော့မွန်ပြည်နယ်စွတ်တော်မှာလည်း NLD တွေအများစုဒါလွှတ်မှုထားတာပဲအဲ့ခါကျရင်ကိုကဒီအဆူပေါ့နော်ဒီနာမည်ကိုအဆူပြည့်ချင်တဲ့ဟာတွေကိုဖြစ်အောင်ကြိုးစားဖို့အဲ့လိုမျိုးဖြစ်ဖြစ်နေလို့ကျွန်တော်ထင်ပါတယ်အခုတော့အဲ့လိုမဟုတ်ပဲねဒီလွတ်တော်မှာဒီလွတ်တော်ဆိုတာလူကြီးကိုအခြေပြုပြီးတော့မှဒါတက်ရောက်လာတဲ့ရွေးချယ်ထားတဲ့လွတ်တော်တစ်ခုဖြစ်တယ်အဲ့ဒီလိုလွတ်တော်ကနေပြီးတော့မှဒါ national divide နဲ့လုံးလိုက်တဲ့အခါကျတော့တိုင်းသားတွေရဲ့ကြီးမားမှုကိုရမှာမဟုတ်ဘူးဒီကြောင့်မလို့အရှိမပြောသွားတဲ့အတိုင်းပဲမှန်ပါတယ်ဒါ federal ပြည်အောင်စုကိုသွားမယ်ဆိုရင်ဒါအရန်ကိုအဆောင်ဝေးกว่าလုံးတယ် federal ပြည်အောင်စုဆိုတာတိုင်းသားတွေကိုတောင်းနေတဲ့ဥစ္စာကဟုတ်ကြတယ်တော့အများကြီးရှိတယ်တစ်ခါကဒီဘက်ကကျတော့ဓာတ်နာမည်လေးတောင်မှဒီလိုတိုင်းမအရေးဆုံးဖြတ်ခွင့်မပြည့်ဘူးဘာလို့ဒီလူများစုကပဲဆုံးဖြတ်မယ်ဆိုတဲ့ဟာကကျွန်တော်ထင်တယ်ဒါအတင်းတော်မှုမရှိဘူးလို့ထင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ဒီဆွေးနွေးပွဲတော်ကိုပါဝင်ဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုံစံတချို့လည်းအလှည့်ပေးကြပါတယ်အရင်ဆုံးကတော့ကျွန်တော် slime ပွေကုန်းပါ slime ပွေကုန်းရဲ့သဘောထားဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာအခုကိစ္စမှာအခင်ချင်းကအင်မတာမှတတိထမဲ့ချိန်ဖြစ်တယ်ဥပမာကျွန်တော် NLD အစိုးရဒီထောင်စုဆွေးရကနေဒီဥစ္စာကအရင်သူတို့စပြီးတော့မှအကောင့်ထည့်ပေါ်တာဖြစ်တယ်။အဲ့တော့ဒီထောင်စုဆွေးရမှာ NLD ကရွေးကောက်တဲ့ဘာလဲဟိုခန့်ထားတဲ့ဝန်ကြီးတွေကနည်းနည်းလိုအောင်ဆန်းစုကြည်ကိုဖားတယ်လို့ပါလို့လုပ်နေသလား။နောက်ပြီးတော့မှဖြစ်တဲ့ခါကျတော့NLD ထုတော်မှတွေလည်းပဲထပ်ကျူးစားလိုက်တော့ကွာအပူပလင်းဝန်ခံမယ်ကျွန်တော်တိုင်းသားတယောက်အနေနဲ့တော့လည်းကောင်း NLD ပါတီဝင်အနေနဲ့တော့လည်းကောင်းအခုတော့လမ်းကြောင်းတော့မှားနေပြီမှားနေပြီဆိုတော့အချင်းချင်းလိုမျိုးလုပ်ရမယ့်အစကူကပြည်သူ့လူတော်ကအစိုးရကိုတိုက်တွန်းကြောင်းပြောလိုက်ပြီအဲ့တော့တကယ်လို့ပိုင်ခွင့်ရှိရမှာကတော့ပြည်ထောင်စုအစိုးရကဖြစ်မယ်ဆိုတော့ပြည်ထောင်စုအစိုးရကအဲ့ဒီဥစ္စာကြတော့ပြဿနာတည်နိုင်တယ်အကောင့်ထဲမဖို့လို့ဘူးဆိုပြီးတော့မှငြိမ်လိုက်ရင်တော့အရေးနာမည်အတိုင်းပဲသူတို့တွေတက်ခံတွေပြန်ဆွေးလိုက်ရင်တော့ဒါပြည်သူ့လူတော်လည်းပဲပြည်သူ့စုဆွေးပြီးတော့ပါလေလောက်ပါလေမဟုတ်ပါဘူးဆိုတော့ဒီဥစ္စာကတော့ပြည်ထောင်စုဆွေးကနေပြီးတော့မှပြီးလေအောင်နောက်ဆုတ်ရင်နောက်ဆုတ်လိုက်ပေါ့နော်အဲ့လိုမျိုးဖြစ်နေတာမဟုတ်ဆရာ
ဟုတ်ကဲ့ကျေးဇူးပါ slime ဖွေကုန်းကျွန်တော်နောက်တူးလည်းရှိပါသေးတယ်ခင်ဗျဟိုရှင်းနေဦးကျော်လင်းမှာဦးကျော်လင်းရဲ့သဘောထားလည်းဆွေးနွေးနိုင်ပါလားခင်ဗျဟု
တ်ကဲ့ခင်ဗျဒီလိုကဒီတော့အမြင်ရတော့ညာသူဒေသခံရှိတော့ပဲဒေသီယစကားပေါ့သူဒေသခံကိုဦးစားပေးတင်ပါတယ်သူတို့ဘာလဲပုံကိုကိုးခဲ့တာတားမြပြီးတော့ပေါ်ကိုတိတ်ပြောရခုနစီတော်မင်းချောင်းပေါ်မီပြောသူပဲတိတ်ဖားရောရလို့ရှိရင်ကျွန်တော်တို့ကပါတင်တော့ဝါရှင်ပင်တိတ်မြလို့ရှိတာအော်တိုခရစီခေါ်ပါလေအဲ့လိုဘရီဗီဥစ္စာဥစ္စာမင်းကြီးရှီခေါ်နေလို့ကျွန်တော်တို့ပုံကိုတာကိုခေါ်လို့ရှိရင်ကျွန်တော်ဒီမိုကရေစီပြောပြီးတော့အာနေရှင်ဘက်ကိုကူးသွားတယ်ဗျာအဲ့တော့ဒီမိုကရေစီနဲ့အာနေရှင်ဆိုတာပန်းနဲ့ခေါင်းတွေတက်တက်ခေမလောက်တိုက်ဒီမိုကရေစီမဟုတ်တော့ဒီမိုကရေစီဒစ်တာရာရှိပဲအဲ့တော့ဒီဒီမိုကရေစီအာနေရှင်တွေဖြစ်သွားတတ်ပါတယ်ဒါပေမဲ့ကျွန်တော်နိုင်ငံရဲ့ဒီမိုကရေစီအသားမချသေးတဲ့အချိန်မှာဒီမိုကရေစီနီးနိုင်သူတို့ဒေသမှာသူတို့အများစုရဲ့ဆန္ဒဝင်ခရဲလိုက်ပါတယ်ဒါပေမဲ့ဟိုနေ့တော့အားရှိရဆိုပြီးတော့အားတထုလို့ရတော့တိုင်းရင်းသားတွေ majority လို့ခေါ်ရတယ်ဒါကဘာဖီလိုဆိုဖီတွေပြောပြီးတော့လူများစုနဲ့အားမအနိုင်ကျင်တာဒီမိုကရေစီတော့တစ်ခုနိုင်ငံတရားမရှိတဲ့လူတွေတော့မသုံးဘူးသုံးမလို့ဆိုတော့တော့မချပါစင်လည်းပြောဘူးပါအဲ့တော့အတွေ့ကိုဆင်းချင်းချင်းပြန်ကြရတယ်ပြောလို့ဆိုလို့ရှိရင်သူတို့ဒေသကိုဦးစားပေးနေပါတယ်မတော့မအင်အားရှိတယ်ဆိုပြီးတော့ဟာပြည်အောင်စုလို့တော့ဒီကိုခေါ်ပြီးတော့အဲ့အနိုင်ကျင်မလို့နံပါတ်တစ်ခုဟာမော်ဘိုင်ဖြစ်ရရတော့ဗျာဒါတော့မော်နိုပါလိုက်စခေါ်ပါတယ်ဒီလိုမော်နိုပါလီဟာအနာရှင်ဆိုရပါပဲဒါမှမဟုတ်ဒီမိုကရေစီကမလွတ်တိုင်းအာဏာရှင်လို့ဖြစ်စေတဲ့အတွက်ကြောင့်ကျွန်တော်များစွာတောင်းပါပါတယ်ဒီမိုကရေစီကအာဏာရှင်ခွဲကြပြီးမြင်ရပြီးတော့ဒီမိုကရေစီအသားမချသေးတဲ့ပုဂ္ဂိုလ်တွေဟာဒီမိုကရေစီကိုယိုသေးသောအဖြစ်သူဒီကားလောက်ကိုဦးစားပေးရမယ့်အချိန်မှာဒီကားလောက်ကိုဦးစားပေးပါဆိုတဲ့စီစဥ်ပေါ်မြင်တဲ့စကားလိုပဲကျွန်တော်လည်းသူ့ကိုလည်းထောက်ခံပါတယ်ခင်ဗျာဒါပါပဲ
ဟုတ်ကဲ့ကျေးဇူးပါဦးကျော်လင်းကြီးကျွန်တော်တို့ဟို Facebook တွေကနေပို့ထားတဲ့စာတချို့ကိုလည်းပဲအလင်းတင်တော့ပေါ်ပြခြင်းပါတယ်မခွန်ညူကျေးဇူးပြုပြီးတော့ဖတ်ပြပေးပါမယ်
ဟုတ်ကဲ့ဟိုမြတ်မြတ်သူဆိုတဲ့အကောင့်ပိုင်ရှင်မှာတရားနာမည်တတ်တဲ့ကိစ္စလောက်ကိုပဲလွတ်တော်တဲ့တင်ပြမဲခွဲရလောက်အောင်လွတ်တော်မှာတခြားဥပဒေပြုပြင်ရေးဆိုင်ရာအရေးကြီးတဲ့ဆွေးနွေးစရာတွေမရှိကြတော့ဘူးလားတခြားနိုင်ငံများမှာလည်းယခုကဲ့သို့အမည်တက်ရေးကိစ္စလောက်ကိုလွတ်တော်များတွင်သာမဲခွဲဆုံးဖြတ်မှုပြုလုပ်ကြပါသလားအခုလောက်ရကတိုင်းရင်းသားလူနည်းစုများဤစန္ဒာကိုအလေးမထားပဲအင်အားများသူကလူနည်းစုစန္ဒာကိုအလေးထားစရာမလိုကြောင်းအသိပေးပြသလိုက်တဲ့ကဲ့သို့ဖြစ်ပါသည်တဲ့နောက်အကောင့်တစ်ခုကတော့ညွညဦးပါတိုင်းရင်းသားတွေကလည်းသိဖို့လိုပါတယ်ကောက်လွတ်တော်မှာကန့်ကွက်သွားတဲ့ပြည်ခိုင်ဖြိုးအမတ်ရဲ့စကားဘာမဟုတ်တဲ့ခန့်ငယ်ငယ်တရားဒစင်ကိုဗိုလ်ချုပ်အောင်ဆန်းအမည်ပေးတာဗိုလ်ချုပ်ကိုနှစ်ခါတတ်တယ်လို့ဖြစ်နေပါတယ်ဒါလှည့်ကွက်ပါကန့်ကွက်ခြင်းလို့ကန့်ကွက်တဲ့သဘောမဟုတ်ပါဘူး ဘာမဟုတ်တဲ့ခန့်ငငယ်ဒါဒစင်ဆိုတော့ကစန္ဒဖော်ထုတ်တဲ့လူတွေကလည်းဘာမဟုတ်တဲ့ခန့်ငငယ်ခန့်ညံ့ညံ့လူတွေဖြစ်မသွားဘူးလားလို့တွေးကြည့်ကြပါကျွန်တော်ကကန့်ကွက်သူတို့ပြောစကားကိုထောက်ပြတာပါအဲ့ဒါကြောင့်အဲ့ဒီစကားတွေကိုတိုင်းရင်းသားညီအကိုတွေပြန်သုံးသပ်စေခြင်းတဲ့သဘောပါရံမဖြစ်ကြပါနဲ့အမျိုးတို့ရေညီအကိုတွေကိုလေးစားလျက်ပါ
โอเคနောက်ထပ်ကျွန်တော်တို့ဒီမှာ Facebook ကပါပဲစာကတ်တူတွေနဲ့ဟိုမှတ်ချက်တွေပေးထားတာရှိပါတယ်။တယောက်ကတော့အောင်ချမ်းသာဆိုတဲ့အကောင့်မှာသူကတော့အခုကြည့်ရတဲ့လောက်ဒေသခံတန်ရင်သားတွေမကြိုက်မှန်းသိရဲ့လွတ်တော်အားနဲ့ပြုလုပ်တာဗိုလ်ချုပ်နာမည်ကိုဖျက်တာနဲ့တူပါတယ်။ပြေးလိုက်ပါလားတဲ့။နောက်အစ်ဆောင်မဲ့ရန်ကုန်တန်လင်းတရားကိုဗိုလ်ချုပ်တရားလို့ဘသူကကန့်ကွက်မှာလဲ။အထူးဖြင့်ပြည်နယ်တွေမှာပြည်နယ်သားတွေမကြိုက်တာကိုစိုးတင်းလောက်တာညဉ့်ညဲကိုထိခိုက်ပါတယ်။နောက်တစ်ယောက်ကတော့ဒီရဲဝေဖြိုးဘိုးကလေးဆိုရေးပါတယ်သူကတော့ကျွန်တော်ကဘိုးလေးကပါတယ်ကျွန်တော်ထင်ပါတယ်ဘိုးချုပ်ကတော့ဒါတွေကိုမမျှော်လင့်ပါဘူးတဲ့လွတ်တော်ကဘိုးချုပ်ကိုဂုဏ်ပြုလာပါဒါပေမဲ့ဒေသခံတွေရဲ့သဘောထားယူသင့်ပါတယ်ဒါ27ပင်လုံကိုထိခိုက်မလားလို့တော့စိုးရိမ်ပါတယ်ဆိုပြီးရေးပါတယ်ဆိုတော့ကျွန်တော်ဥတင်ကိုကိုဦးရဲ့သဘောထားကိုပြန်မေးချင်ပါတယ်ဥတင်ကိုကိုဦးကဒီအစိုးရလဲထောက်ခံနေတဲ့ပုဂ္ဂိုလ်တူလဲဖြစ်နေတော့ကျွန်တော်အခုတချို့ကဒီပေါ်လေတန်းသားရည်နဲ့ငင်းငယ်ရေးကိစ္စရတော့ဆွနေနေတဲ့ကာလမျိုးမှာဒီလိုမျိုးလို့ပေါ့ထိလွယ်ကိုင်းတဲ့ကိစ္စမျိုးတွေကမဖြစ်သင့်ဘူးလို့တော့ဟိုစိုးရိမ်တဲ့နေကြားပါတယ်ဒါတွေရောဒီလွတ်တော်တွေကဟိုဝိုင်းပြီးထောက်ခံကြတဲ့လူတွေကမစင်စားမိကြဘူးလားခင်ဗျာ
လွတ်တော်တွေမှာဒီစိုးရိမ်တဲ့လူတွေကဘယ်လိုကြီးကြောတော့ကြလဲဆိုတော့ကိုလွတ်တော် channel ကိုတိကြည့်တဲ့လူတွေကသိပါတယ်နော်ဒီဥစားနာမည်ကိစ္စယူတော့မဟုတ်ဘူးကျွန်တော်တို့ကအခုပြောနေတာဖတ်တယ်ဆက်ရဲဒီတော်စုကိုထူထောင်မယ်လို့ပြောတယ်ဒီစကားတွေကဒါဘုချုပ်ပြောခဲ့တဲ့စကားတွေပဲဆိုတဲ့အခါကျတော့ကျွန်တော်တို့ကအမျိုးသားရေးကောင်းဆောင်ဆိုတာနိုင်ငံတိုင်းမှာရှိတယ်ကွာအဲဒီအခါကျတော့ဒီအမျိုးသားရေးကောင်းဆောင်ရဲ့ဒီလိုပုံရိပ်ပြတ်တယ်ဆိုတာဟာဘယ်သူတွေခြောက်ခဲ့ကြသလဲဆိုတာလေဒါကဟိုအလုံးတိုင်းငါလုံးသိခဲ့အသိပဲအဲဒီအခါကျတော့အခုဒီဥစ္စာဟာလေကျွန်တော်တို့ကဟိုဆက်ရဲကိုသွားချင်တယ်ဆိုရင်ဆက်ကျနောက်တစ်ခါဆက်တော့ပြောသားရဲ့ဆီမှာပါတယ်ဗျ။အာဘာလဲဆိုတော့လူမျိုးကြီးလို့ပြောတယ်။အဲ့ဒီမှာကျွန်တော်တို့ကအာနာရှင်နဲ့လူမျိုးကြီးကိုခွဲတိုင်မှုရေးကြီးတယ်။အဲ့လိုမဟုတ်ရင်လည်းကျွန်တော်တို့ကဒီ2008ဆက်စည်းကိုအခြေခံဥပဒေကိုကျော်ဖို့ဆိုတာမဖြစ်နိုင်ဘူးဗျ။လူမျိုးချင်းချင်းမှရံဖြစ်နေတာဟုတ်။ဒါလူမျိုးချင်းချင်းရံဖြစ်ရမယ့်ကိစ္စမဟုတ်ဘူး။ကျွန်တော်ဖက်တယ်ဥသွားမယ်ဆိုရင်တိုင်းလာညီကိုစိတ်ရှိရမယ်ဆိုတဲ့ဟာကအဲ့ဒီမှာအမျိုးသားကောင်းဆောင်တယောက်ဆိုတဲ့ဟာကိုကျွန်တော်တို့ကအတိမတ်ပြုတ်ပြီးတော့ထထမှဒီဥစ္စာကပို့ပြီးတော့ဟိုနေမော့ဒီကောင်မနမရီကဖြစ်တယ်ဆိုတော့မိဘရှိရင်တော်တယ်ဒါပြန်ခေါ်လို့အဲ့လိုမဟုတ်ရင်တယောက်နဲ့တယောက်ကြားမှာကြားတဲ့အခါကျရင်ဘာဖြစ်လာမလဲဆိုတော့ကျွန်တော်တို့ကတိတိုင်းကြီးခွတ်ထွက်သွားတတ်တဲ့သဘောရှိတယ်အဲ့ဒီအတွက်ကြောင့်ဒါဟာကျွန်တော်တို့ကဆက်တော့ပြောတယ် Federal ပြည်တော်စုကိုတွားချင်လို့ပဲပြည်တော်စုစိတ်ဓာတ်ကိုထားနေချင်လို့ပြည်တော်စုမှာကျွန်တော်တို့အမျိုးသားကောင်းဆောင်ရှိပါသေးတယ်ရှိသေးတယ်ဒါကိုဘုံပြုတ်ပြီးတော့သူ့ရဲ့သဘောထားနဲ့အတူတွားရအောင်ဆိုတဲ့လမ်းကြောင်းတစ်ခုကိုအမှန်တော့ဖန်တီးတာဒါတခုကဗိုလ်ချုပ်အစရဲ့နာမည်ဖြစ်တဲ့အတွက်ကြောင့်ဒီဗိုလ်ချုပ်အစကိုလည်းသူကပုံရိပ်ကြီးကြောက်ခဲ့တဲ့အတွက်ကြောင့်နောက်လာနောက်သားတွေဟောဗိုလ်ချုပ်ဆိုတဲ့နာမည်ကြားတဲ့အနောက်မှာသူ့ရဲ့စိတ်နဲ့စိတ်ကသူ့ရဲ့လုံဆောင်ချက်ဒါတွေကိုသိစေချင်တဲ့သဘောနဲ့ဒါကိုဆွေးနွေးတာဖြစ်ပါတယ်ဒီနာမည်သိချင်တာဖြစ်ပါတယ်
โอเคကျေးဇူးပါခင်ဗျာကျွန်တော်တို့ဒီမှာတချို့ဒီ Facebook ကစာဟိုပေးထားတဲ့စာတချို့ကိုလည်းထပ်ပြီးပေါ်ပြချင်ပါတယ်တယောက်ကတော့နေလိုက်မှာသူကတော့တရားမြေပြောင်းလဲတာကြောင့်ထူးခြားမှုဘာမှမဖြစ်ပေမဲ့နေမြေကန်ပြည်သူတွေအတွက်ခန်းစားချက်တွေဖြစ်လာခဲ့တာပါတဲ့လွတ်တော်တွေမှာအုပ်စုဖွဲ့မဲ့ခွဲဆုံးဖြတ်တာတဘာမကြပါဘူးတဲ့သူ့စာကိုတော့ကျွန်တော်နည်းနည်းလေးသူချုံပြီးပြောချင်ပါတယ်သူကတော့နောက်ဆုံးမှာလွတ်တော်ကလှုပ်ချင်တာတွေလှုပ်သွေးရှင်းလေရှုပ်လေဖြစ်မယ်လို့မြင်ပါတယ်ပြောင်းလဲမှုလောက်တာတွေလည်းအဆင့်ကျော်တယ်လို့ဖြစ်နေပါတယ်ဆိုပြီးတော့သူကရေးပါတယ်ဟိုနောက်တစ်ဆောင်ကကြတော့လည်းပဲသူအလားတူပါပဲဟိုအဲ့လိုပေါ်လေမလိုလားတဲ့သဘောထားတွေကိုဖော်ပြတာတွေတော်တော်လေးများပါတယ်နောက်တစ်ယောက်ကတော့သူကအချံပြုတ်တိုက်တွန်းတာပါသူကတော့စန်နီလာဆိုတဲ့ပုဂ္ဂိုလ်ပါသူကဒီမိုကရေစီနိုင်ငံတော်စီချီတက်ရမှာမလိုလားတဲ့အနောက်ရှက်တားဆီးမဖြစ်စေချင်ပါဘူးတဲ့ဒီနာမည်ဖြစ်တင်တယ်ဟိုနာမည်ဖြစ်တင်တယ်ပြောနေနှစ်ခုစလုံးကသူ့ရှူအောင်နဲ့သူတင်းတယ်လို့ကြီးပါပဲနောက်တစ်ခုဖြစ်စေချင်တာကဟိုဘက်ကအနိုင်ရအောင်သာဆွဲလန်းကြီးနဲ့တခြားဘက်ကရှာချန်ပြောနေလေပြေးလဲမှာမဟုတ်ပါဘူးဆိုပြီးတော့လေသူကပြောပါတယ်ဆိုတော့ကျွန်တော်ဒီနေရာမှာဆရာဦးစီသောအောင်မျိုးကိုကျွန်တော်ပြန်ပြီးတော့မေးချင်ပါတယ်လွတ်တော်ကတော့ဆော့ဆော့ပြောတော်လာတော့လွတ်တော်ကတော့ဒီဟိုဘုရုံဆိုင်ရဲ့ဂုံပုတ်ကိုလည်းပဲသူတို့ဟိုသူအများဒီနိုင်ငံဦးဆက်ဦးဆောင်ဦးရဲ့ပြုသွားခဲ့တဲ့ပုတ်ကိုတယောက်ကဂုံပုတ်ကိုပေါ်ထုတ်ချင်တာလဲတပိုင်းဖြစ်တဲ့အတွက်ဒါကိုဒီလိုလောက်ရတာပါလို့ပြောတယ်ဒီဆုံးဖြတ်ချက်ကတကယ်တကယ်ကျတော့ဒါသူတို့ရွေချက်ကကောင်းတဲ့စုံလို့ပေါ့လေတကယ်တကယ်ရလက်အရာအကောင်းတဲ့စိုးကဘယ်ဟာများတယ်လို့များဆရာအနေနဲ့မြင်မိလဲ
ဟိုရွေချက်ကလည်းကျွန်တော်နားလည်တာလွဲနေတယ်ဗျဘာလွဲနေလဲဆိုတော့မှန်တယ်ရှေ့ကစစ်အာဏာရှင်စနစ်တလျှောက်လုံးမှာကျွန်တော်တို့အမျိုးသားကောင်းဆောင်ကြီးဗိုလ်ချုပ်အောင်ဆန်းကိုဟိုဥပဒေပြုထားချထားတယ်အဲစောက်တွေထုတ်တယ်ဆိုရင်တော့မှအ
အဒါဒီကိုတားမြစ်တယ်အကုန်လုံးပေါ့နော်ဖိတ်ပင်ထားတယ်အလုံးလုံးထားတယ်ဟုတ်ပြီအဲ့ဒီဥစ္စာကိုကျွန်တော်တို့လွတ်လပ်ဖို့လင်းလာတဲ့ခေတ်မှာအဒါဒီကိုအကုန်လုံးပြန်ပြီးတော့ပေါ်ထုတ်ရမယ်ဆိုတာဒါအကုန်လုံးနိုင်ငံသားတိုင်းဒါနားလည်ကြတဲ့ကိစ္စပဲအထူးထူးပြောကြရမလိုဘူးဒါပေမဲ့အဲ့ဒီလိုလုံးနေတဲ့ကိစ္စမှာကိုတော့တိုင်းသားအရေးကိစ္စနဲ့ဟိုရောထွေးပြီးတော့မှသွားပြီးတော့လုံးလို့မရဘူးဟုတ်တခါကပြောကိုတော့ပြောသွားတယ်ကိုကျော်ဆိုင်ကဒါဖက်ဒရယ်ပြည်တော်စုနဲ့ပတ်သက်ပြီးတော့မှတကယ်ကိုမျိုးစစ်ချသွားတယ်လုပ်သွားတယ်ဆိုရင်မှန်တာပေါ့တကယ်လို့ဒါကိုကျော်ဆိုင်ကဖက်ဒရယ်ကိစ္စကိုမျိုးစစ်ချသွားတယ်ဆိုရင်ကိုကျော်ကတကယ်လို့မေးလိုက်တယ်ဆိုရင်ဒီလိုကိစ္စကိုသူကပြောမှာပဲဒီလိုကိစ္စကိုမင်းတို့ဗမာတွေမဆုံးဖြတ်နဲ့အဲသက်ဆိုင်ရာပြည်နယ်သားတွေဘာတွေကဆုံးဖြတ်ဖို့ဆိုပြီးတော့မှပဲသူကပြောမှာပဲဟိုပြောမယ်ဆိုရင်ကျွန်တော်တို့ဒီ NLD ခေါင်းဆောင်တွေရဲ့ဒီဥတီချက်ကပေါ့နော်အထူးတွေကဒီဥစ္စာနဲ့ပတ်သက်ပြီးစဉ်းစားတာလွဲနေလို့ထင်တယ်။ဖြစ်တော်တယ်မှာရှင်းနေတာကိုနားထောင်ကြည့်ပါဦးဆိုပြီးတော့မှကျွန်တော်ကဖြစ်တော်အမတ်ကပြောသွားတယ်။ကျွန်တော်တို့အပြည့်ဝနားထောင်ပါတယ်ကျွန်တော်ဒီမှာပြောချင်တယ်။အဲ့မှာပြောတဲ့သူတွေကအလွဲအမားတွေအများကြီးပဲ။အဲ့မှာဘာလဲဆိုတော့တိုင်းသားတွေရဲ့အဖန်သူတက်ဆိုင်ရာပြည်နယ်ရဲ့လူတွေရဲ့အဖန်ကိုနားထောင်ပါလို့ပြောတဲ့စကားတွေကိုအမျိုးသားပစ္စာပေါက်တွေလို့လို့ဘုံကျောင်းအောင်ဆောင်ကိုပဲသဘောမချသလိုလိုအဲ့လိုမျိုးပြောတဲ့အမတ်တွေရဲ့အများကြီးပဲ NLD အမတ်တွေတော်တော်လေးကဘာဘလို့ခေါ်လဲဟိုအချက်တရားဆိုဘလို့ရှိတဲ့အမှတ်တွေလည်းကျွန်တော်မပြောတတ်ဘူးအဲ့လိုမျိုးတွေဖြစ်နေတယ်ဆိုတော့ဒါကြီးကမလို့ကောင်းတဲ့ကိစ္စတွေဒါကဖက်ဒရယ်ပြည်တော်စုတိုင်းသားစီလုံးညီညီကိုနားမလည်တဲ့ကိစ္စအဲ့နောက်ဆုံးတစ်ခုပြောမယ်ဆိုရင်ဒီတရားဆောက်တဲ့ကိစ္စဆိုတာကဒီဘတ်ဂျက်တွေဆိုတာအကုန်လုံးကတိုင်းသားပြည်သူတွေအကုန်လုံးပေါင်းစည်းပြီးတော့မှနေထိုင်တဲ့နိုင်ငံမှာအလုံးနဲ့ဆိုင်တဲ့ဘတ်ဂျက်အဲ့တော့ဒီတရားသွားဆောက်ပေးလို့ဒီဗမာအစိုးရဒုမုံပြည်တော်စုအစိုးရကိုတိုင်းသားတွေကပဲကျေးဇူးတင်ရမလို့လို့အဲဒီလိုမျိုးပြောဆိုနေတဲ့ဟာဒီကိုလည်းကျွန်တော်တို့တော်ထဲမှာတွေ့ရတယ်။ဒါတွေအကုန်လုံးမှားတယ်။ဒါတွေကဒီမျိုးကြီးဝါဒအစွဲအလန်းတွေကိုကိုယ်တော်ကလို့ energy ဖြစ်စေဘယ်သူဖြစ်စေသူတို့ဖာသာသူတို့သိနေလို့အဲ့လိုပြောတယ်လို့ပဲကျွန်တော်နားလည်ပါတယ်
။ဟုတ်ကဲ့ဆရာကျေးဇူးပါ။ကျွန်တော်နောက်ထပ်ဒီဟို Facebook ကမှတ်ချက်တချို့ကိုလည်းပေါ်ပြချင်ပါတယ်။မက်ခွန်ညိုကျေးဇူးပြုပြီးဖတ်ပါဦးမယ်။
ပထမအကောင့်ပါရှင်ကကျူးကျူးပါတဲ့ဥစောမောင်တို့ဥတန်းရွှေဥသိမ့်စိန်နာမည်တက်လို့ကန့်ကွက်တယ်ဆိုတော်သေးအခုတော့လူကြားလို့မကောင်းဘူးအကဲဆက်လွန်အာကြီးတယ်တဲ့ရွှေကဘာဆိုတဲ့အကောင့်ပါရှင်ကတော့ဘာပဲဖြစ်ဖြစ်ယနေ့ခေတ်မြန်မာနိုင်ငံသားတွေကောင်းကောင်းနေနိုင်တာကောင်းကောင်းသေနိုင်တာဗိုလ်ချုပ်ကျေးဇူးကြောင့်ပါကန့်ကွက်နေသူများသတိချက်မိဖို့ကယခုထိကန့်ကွက်နေရအောင်ဗိုလ်ချုပ်ကဲ့သို့တိုင်းပြည်အတွက်အနစ်နာခံနိုင်လို့လားတခြားအမည်ပေးခဲ့သည်ဆိုရင်ကျွန်ုပ်ဘာမှမပြောလိုပါထို့ကြောင့်ကန့်ကွက်နေသူများကိုကျွန်ုပ်ပြန်ကန့်ကွက်လိုပါသည်ဒီ၎င်းတန်လွင်တားကိုဒေသတစ်ခုတည်းဤအမည်ပေးတာထက်တိုင်းသည့်ပြည်သည့်ကဘာကသည့်တဲ့ဗိုလ်ချုပ်အောင်ဆန်းအမည်ကိုပဲပေးတင်ပါကြောင်းလို့ရေးထားပါတယ်အရှိတာကရကျေးရွာကြောက်စဲမြို့နယ်မန္တလေးတိုင်းဒေသကြီးလို့ဖော်ပြထားပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ဒီဟိုပေးစာတစ်စောင်လေးပို့ထားတာရှိပါသေးတယ်ဦးထွန်းမြင့်ဆိုတဲ့အကောင့်ကနေပို့ထားတာပါကိုညံဝင်းအောင်ဖတ်ပြပေးပါဦးခင်ဗ
ျဗိုလ်ချုပ်အောင်ဆန်းဟာကျွန်တော်တို့ရဲ့မိဘများနဲ့ခေတ်ပြိုင်နိုင်ငံခေါင်းဆောင်ပါမိဘများရဲ့ပြောကြားချက်နဲ့စာရီတဲ့ဖတ်ရှုလေ့လာချက်အရာတူနိုင်မမီအမျိုးသားခေါင်းဆောင်ဆိုတာထင်ရှားပါတယ်ဒါပေမဲ့တရားတစင်းနာမည်ပေးဖို့အတွက်ခေါင်းဆောင်ကြီးကကြားမညက်သင့်ပါဘူးဆောက်လုပ်ရေးဝန်ကြီးဌာနမှာလှုပ်ထုံးလုံမှုတွေရှိပါတယ်အရင်တော့ကတရားနာမည်ကိုတမိုင်းမှာထင်ရှားခဲ့တဲ့သူရဲကောင်းကြီးရဲ့နာမည်ပေးခဲ့ပါတယ်နောက်ပိုင်းမှာမြင့်တဲ့ဒေသကိုအစွဲပြုပြီးနာမည်ပေးခဲ့တယ်ဥမာချင်းတွင်တရားမုံရွာနိုင်ငံတော်အကြီးအကဲလည်းရှိတယ်ဒေသအစိုးရအဖွဲ့လည်းရှိတယ်ဆောက်လုပ်ရေးဝန်ကြီးဌာနလည်းရှိပါရဲ့နဲ့အခြေတည်မဖြစ်တဲ့ကြောင့်အကြံပြုပါတယ်နောက်ဆုံးနည်းကတော့autocratic style သုံးရမယ်လို့ထင်မိပါတယ်ဒါမှမဟုတ်ရင်တော့ရှစ်တက်ဖို့ခက်ခဲမယ်လို့သုံးသပ်မိပါကြောင်းဆွေးနွေးအကြံပြုတင်ပြအပ်ပါသည်တဲ့ကျော်ရှင်းဆိုတဲ့နာမည်နဲ့ရေးထားတာပါ
ဟုတ်ကဲ့ကျေးဇူးပါဒါတော့ဦးကျော်ရှင်းပေးပို့ထားတဲ့စာပါခင်ဗျကျွန်တော်တို့ဒီအခုအစီအစဉ်လည်းမကြာခင်မှာကျွန်တော်တို့အဆုံးသတ်တော့မယ်ဆိုတော့ကျွန်တော်အဆုံးသတ်ခင်မှာဦးစီစုအောင်မျိုးဟိုတကူမေးချင်တာကတော့အခုကလွတ်တော်မှာလည်းဟိုဆွေးနွေးဆုံးဖြတ်တဲ့စင်တီရောက်နေပါပြီဒါမှမဟုတ်ဟိုကန့်ကွက်တဲ့လူတွေကလည်းကန့်ကွက်နေကြအောင်ဆိုတော့တကယ်လို့ရှင်းလဲလျှောက်တာပြားလဲဆွဲတာပေါ့လေဒီပြဿနာကိုပြေလည်ဖို့ဆိုလို့အဖြေတစ်ခုရနိုင်ဖို့ဆိုရင်လုံနိုင်တဲ့နီလန်ဘာတွေများကြံအောင်လဲဆရာ
အဲကျွန်တော်နားလည်တာကတော့အခုချိန်ထိပြည်ပြည့်ကြကြပေါ့နော်ဆောက်ရည်ဝင်ဆန္ဒနေပြီးတော့မှဒီနာမည်ပေးလိုက်ပါဆိုပြီးတော့မှသူတို့မဆုံးဖြတ်သေးပါဘူးအဲ့တော့ဒီလိုအခြေအနေမျိုးမှာဟိုဖြစ်ပေါ်လာတဲ့အခြေအနေတွေဘာဖြစ်လဲပါလို့ဆိုလဲပြင်ရမှာပဲအမှန်တကယ်ဆိုရင်တော့လဲဆက်လို့ပေါ့လေအဲ့တော့ဒီလိုအခြေအနေမျိုးမှာပြန်ဆုံးဖြတ်ဖို့အခွင့်အရေးရှိပါတယ်ဘာဖြစ်လဲဒါတိုက်တွန်းတဲ့အဆိုပဲဒီတိုက်တွန်းတဲ့အဆိုကိုအခုတော့ပြောသလိုပြည်အောင်စုအစိုးရကနေပြီးတော့မှဒါကဖြစ်ပြီးမဖြစ်ပြီးပြည်အောင်စုအစိုးရဆိုရင်အကြီးအကဲကပြောမယ်ဆိုရင်ဒေါက်တာစုကြည်ပါပဲသူကိုယ်တိုင်စဉ်းစားသုံးသပ်ပြီးတော့မှဟိုအကောင့်ဆုံးဖြစ်အောင်လုပ်နိုင်ရင်တော့ဒီသူကိုယ်တိုင်အကောင့်ထဲပေါ်နေတဲ့ဉာဏ်ရည်တွေတိုင်းသားစီးလုံးမျိုးရည်တွေတိုင်းသားဒန်းလူမျိုးရည်တွေဖက်ဒရယ်ပြည်အောင်စုရည်စ ီဆောက်ရေးတွေအတွက်ကိုအထောက်အကူဖြစ်မယ်လို့တော့ကျွန်တော်သိပါတယ
်။ဟုတ်ကဲ့ကျွန်တော်အခုအစည်းအဝေးဆုံးသတ်ဖို့တမိနစ်လောက်ကြာမှသေးတယ်။ဦးတင်ကိုကိုဦးရဲ့သဘောထားကိုလည်းကြားချင်ပါသေးတယ်။ဆိုတော့ဦးတင်ကိုကိုဦးရဲ့အခုဒီအစိုးနဲ့ပတ်သက်လို့ပေါ့လေအခုပြည်သူ့လွတ်တော်မှာဆုံးဖြတ်ပြီးသွားပြီ။ဒါနဲ့ပတ်သက်လို့ပြန်သုံးသပ်ဖို့လို့စဉ်းစားဖို့လို့ရောစဉ်းစားချက်တွေရှိပြီလားခင်ဗျ။ခဏ
ကအစိုးရအဖွဲ့ကအရင်ကတည်းကဆုံးဖြတ်ပြီးတော့မှနာမည်ပေးမယ်ဆိုပြီးတော့စတာစပြီးတော့မှမကြည်နဲ့ကြောင်းနေတာထွက်လာတာဒါကပထမဆုံးဆုံးဖြတ်ထားတာကိုပြောတာနောက်တစ်ခုကတော့အခုလွတ်တော်မှာအဆိုပြီးသွားပြီပေါ့လေဒီနေရာမှာကျွန်တော်တစ်ခုလေးပြောချင်တာကဘာလဲဆိုတော့အာဒီသားကတိုင်းရင်းသားတွေကမကြည်နဲ့ပါဘူးဆိုတဲ့ဟာနောက်တစ်ခုကဒီဥစ္စာကိုတိုင်းရင်းသား issue အဖြစ်နဲ့ဆွဲတင်သွားတဲ့ဟာကဒါဆိုရင်ဘယ်သူတွေကမကြည်နဲ့တာလဲချောင်းဆောင်ကလားချောင်းဆောင်ကသူတွေအခုကျွန်တော်တို့ COE တွေဆင်းနေတဲ့နေရာမှာဘာအခက်အခဲရှိလဲအဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ချောင်းဆောင်မှာဘယ်မှာမှမဲဆန္ဒရှင်တွေကမေးတာတော့မရှိဘူးအဲ့တော့ကျွန်တော်တို့ကတိုင်းရင်းသားဆိုရင်တိုင်းရင်းသားကိုဘယ်လောက်ကူစားပြုလဲဆိုတဲ့ဟာကိုလည်းအာကျွန်တော်တို့ပြန်သုံးသပ်ဖို့လိုတယ်လို့ကျွန်တော်ဒီလိုပဲမြင်ပါတယ်ခင်ဗျဟု
တ်ကဲ့ကျေးဇူးပါခင်ဗျဒီက
လည်းကျွန်တော်တို့ကိုယ်တိုင်လည်းမူတည်တယ်ထဲမှာနေတဲ့ပုံစံလေးတွေပါ
โอเคကျေးဇူးပါခင်ဗျာကျွန်တော်တို့ပါဝင်ဦးတင်ကိုကိုဦးရေကျွန်တော်အချိန်နဲ့တလောက်ရပြရတဲ့အတွက်ဟိုအဆုံးသတ်ခွင့်ပြုပါခင်ဗျာကျေးဇူးထူးတင်ပါတယ်ပါဝင်ဆွေးနွေးပေးတဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးတင်ကိုကိုဦးသင်းစားဆရာဦးစီသူအောင်မြင့်နဲ့အတူတခြားပါဝင်ဆွေးနွေးတဲ့ပုဂ္ဂိုလ်တွေအားလုံးထူးကျေးဇူးတင်ပါတယ်ခင်ဗျာ